Welcome to the Voice of America in Burmese.
ကျမရှင်နာကြပါစေခင်ဗျာ view American တာမြန်မာပိုင်းရဲ့2019ခု February 29ရက်ပေါ်တခုနေ့မနေ့ခင်းတန်လွင့်စီစဉ်နေကိုမြို့တော် Washington DC ကနေပြီးတော့ 9 မီတာ3240 48ပြင် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ကြောင့်လည်းမှာအခုမနေ့ခင်းစီစဉ်နေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပါဒီမနေ့ခင်းသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူညင်ညာပေးမှာပါ American သမ္မတ Donald Trump ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့ဒုတိယချင်းရဲ့ထိပ်သီးဆွေးနွေးပွဲအတွက်အင်္ဂါနေ့ညမှာဗီယက်နမ်နိုင်ငံဟနွိုင်းကိုရောက်သွားပါပြီ။ပါကစ္စတန်နဲ့ကက်ရှမီးယားဒေသမှာအိန္ဒိယရဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငြင်းပွားနေကြပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတော့အင်္ဂါနေ့ကမြမအရေးကိုဆွေးနွေးခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်နေ
။ဟုတ်ပါခင်ဗျာအဲ့လိုသတင်းလေးပြီးတစ်ဆက်တည်းနားဆင်ကြရမယ်ထင်ပါဆိုရင
် Negative aspect related to the issue in Northern Rakhine State. It was wrongfully portrayed.
မြန်မာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီမှပြည်ထောင်စုဝန်ကြီးဦးကျော်တင်ကာကွယ်ပြောဆိုနေတဲ့အတိုင်းမှာဒီအကြောင်းပြင်ဗီယက်နမ်နိုင်ငံမှာဒီကနေ့ကျင်းပမဲ့မြောက်ကိုရီးယားအမေရိကန်ထိပ်သီးဆွေးနွေးပွဲအခြေအနေရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့ပြည်ပကတွေကြားပျောက်ဆုံးနေတဲ့ခရီးရန်သင်းဥစရာတဦးသေဆုံးသွားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ပေါ်ဆက်သွယ်မိပြန်ချက်နောက်ပိုင်းမှာတော့ဒီမိုကရေစီကူးပြောင်းတဲ့မြန်မာစစ်တပ်ရဲ့အခန့်ကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတဲ့အင်္ဂါညဒဲ့လီလိုင်းကျဆမ်းဘူးကိုလည်းပြန်ပြီးတော့နားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နယ်တို့ကကြီးညာကြပါလိမ့်မယ
် American သမ္မတ Donald Trump ကသူနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့ဒုတိယချင်းထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကနေနျူကလ িয়ার လက်နက်ထုတ်လို့ရဆွလွန်ဖို့အတွက်ဥတည်တဲ့သဘောတူညီချက်မျိုးရမယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုခါမှာဟနွိုင်းကိုရောက်ရှိနေပါပြီ။အေးမြတဲ့ညအချိန်မှာရောက်သွားတဲ့သမ္မတထရမ့်ကိုနွိုင်းပိုင်နိုင်ငံတကာလေးစိတ်မှာကော်စွန်နီခင်ချိုဆိုခဲ့ကြတယ်လို့အဖြူရောင်စစ်ဝတ်ဆောင်တွေနဲ့တပ်သားတွေကလည်းခြိတက်ဂုဏ်ပြုခဲ့ကြတာပါ။ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဖမ်ပင်မင်းအမေရိကန်နိုင်ငံဆိုင်ဗီယက်နမ်သမ္မတကြီးနဲ့ဗီယက်နမ်ဆိုင်အမေရိကန်သမ္မတကြီးတို့လည်းလာရောက်ချိုဆိုခဲ့ကြပါတယ်။သမ္မတထရမ့်လိုက်ပါလာတဲ့မော်တော်ယာဉ်တန်းမျိုးရဲကိုဝင်လာတဲ့အခါမှာတော့ထောင်းနဲ့ချီတဲ့ဗီယက်နမ်နိုင်ငံသားတွေကအမေရိကန်မြောက်ကိုရီးယားနဲ့ဗီယက်နမ်အလံလေးတွေနဲ့လမ်းဘေးဝေးရာကကြိုဆိုခဲ့ကြပါတယ်။ဗီယက်နမ်ကသူနှစ်ညတာတဲခုံမဲ့ဟိုတယ်ကိုရောက်ရောက်ချင်းမဲ့သမ္မတထရမ့်ကဗီယက်နမ်ကိုရောက်ပြီးဖြစ်ချောင်းသူ့ Twitter မှာရေးပါတယ်။ဟန်နွိုင်းကကြိုဆိုသူအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားကမနှစ်ကဂျုံလပထမထိပ်သီးစည်းဝေးမှာပေးထားတဲ့ဂရီတိုင်းလှုပ်ဖို့လိုနေသေးတာကြောင့်ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့လိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်လတုန်းကပဲအမေရိကန်မျိုးသားလုံခြုံရေးအကြံပေး John Bolton ကပြောခဲ့တာပါတကယ်လို့ဒီဒုတိယကြိမ်ဆွေးနွေးပွဲမှာထူးထူးခြားခြားဖြစ်မလာရင်တော့သမ္မတ Trump အတွက်နိုင်ငံရေးအရာအနှုတ်လက္ခဏာဆောင်တဲ့အကျိုးဆက်တွေတွေ့လာနိုင်တာဖြစ်ပါတယ်
ပါကစ္စတန်အခြေစိုက် JHE Mohammed JEM လို့ခေါ်တဲ့ Islamic စစ်သွေးကြောအုပ်စုစခန်းကိုပိတ်မတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်ခဲ့တယ်လို့အိန္ဒိယကပြောပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကအိန္ဒိယပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသမှာအိန္ဒိယစစ်သားအယောက်40တေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုမှာတာဝန်ရှိသူတွေဖြစ်ကြောင်းအဲ့ဒီ JEM အစွန်းရောက်အကြမ်းဖက်အုပ်စုကကြေညာခဲ့တာပါအိန္ဒိယဘက်ကတော့သူတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွအဖွဲ့ဝင်တော်တော်များများတေဆုံးခဲ့ကြောင်းပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလိုအိန္ဒိယဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်နျူကလ িয়ার အပြိုင်ဆိုင်တက်ဆင်ထားတဲ့အိန္ဒိချင်းပါကစ္စတန်နဲ့စစ်ရေးတင်းမာမှုအရှိန်မြင့်တက်လာနေပါတယ်ပါကစ္စတန်ဘက်ကတော့ဒီလေကြောင်းတိုက်ခိုက်မှုကြောင့်အသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုတွေမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် VJ Gohil ထုတ်ပြန်တဲ့ကြေညာချက်မှာတော့ JEM အကြမ်းဖက်အဖွဲ့ကနေအိန္ဒိယနိုင်ငံတွင်နောက်ထပ်အသေးခံဘုံခွဲတိုက်ခိုက်မဲ့အစီအစဉ်တွေရှိနေကြောင်းရရှိထားတဲ့ယုံကြည်ရတဲ့ထောက်လန်းရေးသတင်းတွေအရကြိုတင်ကာကွယ်တဲ့အနေနဲ့အခုလိုလေကြောင်းကနေအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။ကွန်ဂရက်စ်လက်တွေခွင့်ပြုချက်မပါဘဲအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်တစ်ချောင်းမှာဒတိုင်းကာယံဖို့အတွက်သမ္မတဒေါနယ်ထရမ့်ထုတ်ပြန်ထားတဲ့နိုင်ငံပေါ်အရေးပေါ်အခြေအနေကြေညာချက်ကိုဖျက်သိမ်းမဲ့အရေးယူလှုပ်ဆောင်မှုတွေကိုအောက်လွှတ်တော်ကအင်ကာနေမှာအတည်ပြုပေးဖို့အတွက်လွှတ်တော်မှတွေကမျှော်လင့်နေပါတယ်။အောက်လွှတ်တော်မှအများစုဖြစ်တဲ့ဒီမိုကရက်တွေက February 15ရက်သမ္မတထရမ့်ကြေညာချက်နောက်ပိုင်းဒီလှုပ်ရက်ဟာဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုရန်ပုံငွေ300ရိတ်ကိုကွန်ဂရက်စ်ကိုထိန်းချုပ်ခွင့်ပေးထားတဲ့အချက်ကိုဆန့်ကျင်နေတယ်လို့တင်ပြထားတဲ့အဆိုပြုချက်တရကိုတင်သွင်းခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ကဒီမိုကရက်တွေထိန်းချုပ်ထားတာကြောင့်သူတို့ရဲ့အဆိုပြုချက်မူကြမ်းကိုအောက်လွှတ်တော်ကအတည်ပြုဖို့တည်ကြားနေတာပါ။အောက်လွှတ်တော်ကအတည်ပြုပြီးရင်အထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပါတယ်။အထက်လွှတ်တော်မှာ16ရက်ကြာစဉ်းစားဆုံးဖြတ်မှာဖြစ်ပေမဲ့အတည်ပြုချက်ရဖို့ကတိတ်မသေးကြလှပါဘူး။ အထက်လွှတ်တော်မှာ Republican တွေက53နေရာရှိပြီး Democrat က48နေရာပဲရှိပါတယ်။ဒါပေမဲ့ Republican အမျက်တွေဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကတော့သမ္မတ Trump ရဲ့နိုင်ငံတော်အရေးပေါ်ကြီးညာချက်ကိုကန့်ကွက်ထားပါတယ်။တချို့ Republican တွေကလည်းဒီကြီးညာချက်ကိုလက်မခံကြောင်းပြောပေမဲ့အဆိုပြုချက်ကိုကန့်ကွက်ဖို့ရှိမရှိတော့မသိရသေးပါဘူး။
ဥရောပသမဂ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်မရရှိဘဲခွဲထွက်ဖို့ဒါမှမဟုတ်ခွဲထွက်မဲ့အချိန်ကိုရွှေ့ဆိုင်းဖို့ကြိုက်တဲ့နီလန်းကိုဗြိတိန်ပါလီမန်အမတ်တွေအနေနဲ့မဲခွဲဆုံးဖြတ်ဖို့သူ့အနေနဲ့ခွင့်ပြုမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကမနေ့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုဝန်ကြီးချုပ်ရဲ့အဆိုကိုဗြိတိန်က EU ကနေခွဲထွက်တော့မဲ့မတ်လ29ရက်နေ့မတိုင်ခင်နှစ်ပတ်အလိုမတ်လ14ရက်နေ့မှာဗြိတိန်ပါလီမန်မှာမဲခွဲဆုံးဖြတ်မှာပါ။ဒါပေမဲ့လို့ဗြိတိန်ခွဲထွက်ရေးအစီအစဉ်မှာ EU နဲ့သဘောတူညီချက်ရထားတဲ့ Theresa May အစိုးရရဲ့အစီအစဉ်ကိုတော့ပါလီမန်ဘက်ကထောက်ခံမဲ့အခြေအနေမရှိပါဘူး။ဒါကြောင့်အကျိုးရလဲအနေနဲ့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်လုံးဝမပါတဲ့အခြေအနေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။ဒီအခြေအနေဟာဥရောပတစ်လွှားမှာရှိနေတဲ့ဗြိတိန်လုပ်ငန်းရှင်တဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်အကန့်အသတ်တွေရှိလာမှာဖြစ်ပါတယ်ရှင်။
New American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 3505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ New American တာမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂလူခွင့်ကောင်းရှိရဲ့အကျဉ်40မြောက်ညီလာခံကိုဇန်နဝါရီမှာ February 25ရက်ကမတ်22ရက်နေ့ထိကျင်းပနေပြီးအင်္ဂါနေ့ကတော့မြန်မာနိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်ကမြန်မာအရေးမင်ကွန်းပြောပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံနေနဲ့တာဝန်ယူဖြည့်ဆည်းနိုင်တယ်လို့ပြောပြီးတော့ရိုဟင်ဂျာတွေဌာနပြောင်းရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်တွင်လူမှုတန်ဝန်ပဋိပက္ခဖြည့်ဆင်းဖို့ဖွံ့ဖြိုးရေးအရေးကြီးတယ်လို့ထောက်ပြခဲ့တာပါ။2019မှာရခိုင်ပြည်နယ်တွင်ရိုဟင်ဂျာတိုင်းနယ်ခြေပြီးအင်္ဂလဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးပြီးတဲ့နောက်ဒေသတွင်းအခြေအနေတွေပေါ်မှာလက်ရှိရခိုင်လက်နက်ကိုင်တပ်အေးရဲ့တိုက်ခိုက်မှုတွေကြောင့်အခြေအနေပိုရှုပ်ထွေးသွားစေပြီးတော့ရခိုင်ပြည်သူအားလုံးအတွက်ရေရှည်အဖြစ်ထုတ်နိုင်ဖို့သူတို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်။အစည်းအဝေးမှာ EU ဥရောပသမဂ္ဂက OSCE နဲ့မနစ်ကပူးတွဲတင်သွင်းတဲ့ Ranger နဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနှစ်ထပ်မံတင်သွင်းရမှာထောက်ခံမှုပေးကြဖို့အတွက်ပန်ကြားခဲ့တာပ
ါ။ Spain နိုင်ငံ Barcelona မှာကျင်းပနေတဲ့ကမ္ဘာထိပ်တန်း Mobile ပြပွဲမှာစက်ရုပ်တွေ၊ကားတွေ၊ Drone ယာဉ်တွေအပါအဝင်အစစ်မြင့်နည်းပညာနဲ့ဂိမ်းကစားမှုတွေနဲ့ဆက်ဆက်နေတဲ့ 5G ကွန်ရက်သုံးထားတဲ့နည်းပညာတွေကို Mobile ကုမ္ပဏီများစွာကထုတ်လုပ်ပြသခဲ့ကြပါတယ်။ဖွင့်ပွဲကိုတော့ February 25ရက်နေ့ကစတင်ပြုလုပ်ခဲ့တာပါ။အဲ့ဒီအထက်မှာသတင်းအချက်အလက်တွေခိုးယူမှုရှိနေကြောင်းအမေရိကန်ကစွပ်စွဲထားပြီးနိုင်ငံတွင်းမှာပိတ်ပင်ထားတဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကလည်းခောက်လို့ရတဲ့ Smartphone တစ် Mate X ကိုမိတ်ဆက်ပြသခဲ့ပါတယ်။ဒီ Huawei ကုမ္ပဏီကြောင့်အမေရိကန်နဲ့တရုတ်အစိုးရကြားတင်းမာမှုတွေဖြစ်ပေါ်စေခဲ့ပါတယ်။ Huawei ကထုတ်ကုန်တွေဟာအနောက်တိုင်းအစိုးရတွေကိုတရုတ်ကတရှိုးလုပ်ဖို့အသုံးပြုနိုင်ကြောင်းအမေရိကန်ဘက်ကပြောဆိုထားပါတယ်။နည်းပညာမျိုးဆက်သစ်ကျိုးမဲ့ 5G ကွန်ရက်သုံးထားတဲ့ mobile phone တွေကိုတော့အမေရိကန်ပြည်ထောင်စုကမြို့တွေနဲ့အခြားအာရှဒေသတချို့မှာအသုံးပြုနေကြပါတယ်။လေးရကြာကျင်းပမဲ့ကမ္ဘာ mobile ကုမ္ပဏီပြပွဲကိုဆက်သွယ်ရေးနည်းပညာလုပ်ငန်းရှင်တွေတသိန်းကျော်တက်ရောက်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင်။
ဗင်နီဇွဲလားသမရနီကိုလတ်စ်မာဒူရိုကအမေရိကန်ပြည်ထောင်စုဟာဒေတာရင်းစစ်ပွဲတွေစတင်ဖြစ်ပွားစေခြင်းနဲ့ရည်ရွယ်ချက်နဲ့ပဋိပက္ခတွေကိုဖန်တီးဖို့အတွက်ကြိုးစားနေတယ်လို့ဆွဆွဲလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာပြဿနာတွေဖန်တီးဖို့အတွက်ကြိုးစားပြီးတော့နိုင်ငံရေးအရာမပြေလည်မှုတွေတိုးလာတယ်လို့အကြောင်းပြပြီးစီးရဲရဝင်ရောက်ဆွတ်ဖို့မှုတွေလုပ်ရင်တောင်အမေရိကတိုင်မှာစစ်မှတ်ဖြစ်ပွားအောင်ကြိုးစားနေပါတယ်လို့ကာရက်ကတ်ကသမရနန်းတော်မှာ ABC ရုပ်သံမေးမြန်းခန်းမှာသမရမာဒူရိုကပြောကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့ကတော့ဒုသမရမိုက်ပန်ဆာဗင်နီဇွဲလားအတွက်နောက်ထပ်အလူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်ဒေါ်လာ56တန်းထပ်မံပေးမှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဒုသမရမိုက်ပန်ဆာကိုလံဘီယာနိုင်ငံမှာဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွာယေဒိုနဲ့တောင်အမေရိကတိုက်နိုင်ငံများလီမာအဖွဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးဗင်နီဇွဲလားအရေးအဖြစ်ရှာဖို့အတွက်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။မာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလားနိုင်ငံရဲ့ပြည်နယ်၄ခုကအုပ်ချုပ်ရေးမှုတွေပေါ်မှာလည်းအရေးယူဒဏ်ခတ်ကြောင်းဒုသမရမိုက်ပန်ဆာကြေညာခဲ့ပါတယ်။
from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံရေးသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်အင်ဂျင်နီယာတို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုကြားပါတော့မယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲဒီကနေ့စတင်ပါလိမ့်မယ်။ဒီအကြိမ်တွေ့ဆုံမှုကတော့ဗီယက်နမ်နိုင်ငံရဲ့မြို့တော်ဟနွိုင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စင်ကာပူမှာပထမတစ်ကြိမ်တွေ့ခဲ့ကြတာရဲ့အဆက်လို့ပြောရပါလိမ့်မယ်။နှစ်နိုင်ငံထိပ်သီးတွေ့ဆုံမှုရဲ့အဓိကအကြဆုံးအချက်ကတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းမှုကိစ္စပါ။အခုဒီကြိမ်တွေ့ဆုံမှုကနေဘလို့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုအားလုံးကစိတ်ဝင်စားဖြစ်နေကြတာပါ။ဒီအကြောင်းVOA သတင်းတောက်တွေရဲ့တင်ပြချက်ကိုဆက်ပြီးတော့နားဆင်ရပါလိမ့်မယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်တစ်ကြိမ်ထပ်ပြီးတော့တွေ့ဆုံကြဖို့လိုအပ်တယ်။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့နှစ်ဇွန်လစင်ကာပူမှာတွေ့ဆုံခဲ့ကြတဲ့အခါဂရီပေးပြောဆိုထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကမလုပ်သေးတာကြောင့်လို့အမေရိကန်ပြည်ထောင်စုမြို့သားလူညွန်ရေးဂျန်ပေးဂျွန်ဘော်တန်ကပြီးခဲ့တဲ့နှစ်လတုန်းကပဲပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံသားမူဝါဒတွေဟာအောင်မြင်တယ်လို့မကြာခင်တုန်းကပဲကြေညာထားတာပါ။အခုဒုတိယတကြိမ်ထပ်တွေ့ကြပြီးနောက်ပိုင်းထူးခြားတဲ့တိုးတက်မှုတွေရှိမလာရင်တော့သမ္မတထရမ့်အတွက်နိုင်ငံရေးအရထိခိုက်နေနာမှုတွေရှိလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။သမ္မတထရမ့်ကတော့အခုတစ်ခေါက်တွေ့ဆုံမှုဟာတိတ်ပြီးထူးခြားမဲ့တွေ့ဆုံမှုလို့သူဗီယက်နမ်ကိုမထွက်ခွာမီအင်ဂျီရောမှာကျင်းပတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပွဲအတွင်းပြောဆိုခဲ့ပါတယ်
။ A very good summit. I think we'll have a very tremendous summit. We want denuclearization.
တိတ်ကောင်းမွန်မဲ့ထိပ်သီးတွေ့ဆုံမှုဖြစ်ပါတယ်။တိတ်ပြီးထူးခြားတဲ့တွေ့ဆုံမှုဖြစ်လိမ့်မယ်လို့လည်းကျွန်တော်ထင်ပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းမှုကိုကျွန်တော်တို့လိုလားပါတယ်။မြောက်ကိုရီးယားအနေနဲ့စီးပွားရေးအဖြစ်ဆန်းကျင်တင်လောက်အောင်မြန်မြန်ဆန်ဆန်နဲ့တိုးတက်မှုတွေဖြစ်လာလိမ့်မယ်လို့လည်းကျွန်တော်ယူဆပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးလို့ပြောဆိုနေတဲ့အသုံးအနှုန်းပေါ်မှာကိုပဲမြောက်ကိုရီးယားရဲ့အတိတ်ပဲဖွင့်ဆိုမှုကအမေရိကန်နဲ့ကွဲလွဲနေတဲ့အကြောင်း VOA ကိုရီးယားဌာနမှူးဒေါင်ဟျောက်အီးကထောက်ပြပါတယ
် One thing is really important here. Kim Jong-un has never promised to unilaterally denuclearize his country.
ဒီနေရာမှာတိတ်ကြီးရေးကြီးတဲ့ချက်ကိုရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေသွန်းလွှတ်ပါမယ်လို့ကင်ဂျွန်အန်အနေနဲ့ဘယ်တော့မှတစ်ဖက်သက်ခရီးပေးထားတာမရှိပါဘူး။သူခရီးပေးထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစေဆိုတာကိုပါ။အခုအမေရိကန်ကလည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစေဆိုတာကိုလက်ခံပြီးပြောဆိုလုပ်ကိုင်နေပါတယ်။အိဗေကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးပါ။ဘာကြောင့်လဲဆိုတော့တောင်ကိုရီးယားမှာနျူကလ িয়ার လက်နက်မှမရှိဘဲကို
From the North Korean perspective it's a different story.
ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလိုမမြင်ပါဘူး။သူတို့လက်ခံထားတာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာရှိနေတဲ့အမေရိကန်ရဲ့နျူကလ িয়ার ဖျက်ချက်မှုဝန်းဝိုင်းကိုပါပဲဖျက်ပေးဖို့တို့ရဲ့လို့ယုံကြည်နေရပါ။ဒီကိစ္စကတော့အတော့ကျက်တဲ့ကိစ္စပါ။အဲဒါကြောင့်နျူကလ িয়ার ဖျက်သိမ်းရေးဆိုတဲ့အိဗယ်ဖွင့်ဆိုချက်ကအင်မတန်မှအရေးကြီးတဲ့ကိစ္စဖြစ်နေပါတယ်။ဒီအိဗယ်ဖွင့်ဆိုမှုပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူညီချက်ရှိနေပြီလားဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူ
းအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးမှာလောလောဆယ်အဓိကထားပြီးတော့ဖြည့်ဆည်းရမယ့်အချက်၄ခုရှိတယ်လို့လေ့လာသူတချို့ကပြောဆိုနေကြပါတယ်အဲ့ဒါတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်သွယ်ပြန်ကြားရေးယုံအပြန်အလှန်ထားရှိရေးတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားစစ်ပြေငြိမ်းချမ်းကြေညာရေးနျူကလ িয়ার လက်နက်အစီအစဉ်ဖျက်သိမ်းရေးဒုတိယကမ္ဘာစစ်အတွင်းမြောက်ကိုရီးယားမှာပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြွင်းတွေကိုရှာဖွေပြီးတော့နေရက်ပြန်လည်ယူဆောင်ရေးလိုပဲဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့စီးပွားရေးလောကကလာတဲ့သူပြီးပြီးမြောက်ကိုရီးယားအတွက်စီးပွားရေးတိုးတက်မှုတွေကိုမလုံပေးပြီးတော့ကန့်လန့်နေတာပါ။ဖေဖော်ဝါရီလ24ရက်နေ့တုန်းကသူ့ရဲ့ Twitter လူမှုကွန်ရက်အတွင်းရေးသားဖော်ပြခဲ့တာကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့နျူကလ িয়ার လက်နက်မရှိဘူးဆိုလို့ရှိရင်သူ့ရဲ့နိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုအဖြစ်ခက်မြက်မြက်ရောက်လာနိုင်တယ်ဆိုတာကိုသူသဘောပေါက်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရဲ့တည်ရှိတဲ့နေရာနဲ့မြောက်ကိုရီးယားလူမျိုးတွေကြောက်မှာပဲအလားအလာကောင်းနေနဲ့မြန်မြန်ဆန်ဆန်တိုးတက်ထွန်းကားလာမဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ရေးသားဖော်ပြထားပါတယ
်။ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုပယ်ချကြောင်းနဲ့ဒီကိစ္စကိုမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြေရှင်းနိုင်တယ်လို့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်အစည်းအဝေးမှာပြောသွားခဲ့ပါတယ်။ရိုညာရီဌာနေပြန်ရေးလုပ်ငန်းစဉ်ကိုဦးစားပေးဆောင်ရွက်ဖို့လိုကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းပြည်ပခါတွေဖြေရှင်းဖို့ဖွံ့ဖြိုးရေးက ရေးကြည့်တယ်လို့လည်းသူကထုတ်ပြပါတယ်ဒီအကြောင်းမတ်သိန်ကြီးထိုက်စူးစီးပြပြပါလိမ့်မယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့အထိကျင်းပနေတာပါမနေ့ဖေဖော်ဝါရီလ26ရက်နေ့မှာတော့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမြန်မာအစီမိန်ခွန်းပြောပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတစ်ခုဖြစ်ပြီးနိုင်ငံတကာရဲ့အားပေးထောက်ပံ့မှုတွေဆက်ပြီးလိုအပ်နေသေးတဲ့အကြောင်းဒါပေမဲ့အခုမှတော့ကဘာကမြန်မာနိုင်ငံရခိုင်အရေးကိုပဲအဆိုးမြင်နေတယ်ဆိုပြီးသူကထောက်ပြသွားပါတယ
် Negative aspect related to the issue in Northern Rakhine State It was wrongfully portrayed as an issue of religious persecution by the massive media campaign
ရခိုင်မြောက်ပိုင်းရင်းနဲ့ဆက်ဆက်ပြီးတော့အဆိုးမြင်ရှုထောင့်ကနေကဘာကစိတ်ဝင်စားနေတာကတော့စင်ကောင်းစရာပါပဲဒီကိစ္စကဘာသာရေးဖိနှိပ်မှုတွေကြောင့်ဆိုပြီးတော့မှားယွင်းပုံဖော်မီဒီယာတွေကနေဖော်ပြပြီးမြန်မာကိုအပုတ်ချနေကြပါတယ်ဒီကိစ္စကဘာသာရေးဖိနှိပ်ချုပ်ချယ်မှုကြောင့်မဟုတ်သလိုယုံကြည်ကိုးကွယ်မှုကွဲပြားမှုကြောင့်ပဋိပက္ခဖြစ်ရတာလည်းမဟုတ်ပါဘူ
းမြမဆွေရဘက်ကတော့ရခိုင်ပြည်သူတွေအားလုံးအတွေ့ရေရှည်ဖြစ်ရှင်းချက်တရားထွက်ပေါ်လာရေးကြိုးပမ်းနေတယ်လို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ
် The government is fully committed to find sustainable solution that will lead to peace stability and development of all peoples in Rakhine state
ရခိုင်ပြည်နယ်ကပြည်သူတွေအားလုံးအတွက်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုဆောင်ကျဉ်းနိုင်မဲ့ရေရှည်ဖြည့်ရှင်းချက်တရက်ထွက်ပေါ်လာရေးအစိုးရဘက်ကယတိပြတ်ပိုင်းဖြတ်ထားပါတယ် ARSA တိုက်ခတ်မှုတွေမဖြစ်ခင်ကတည်းကအစိုးရကဖွဲ့စည်းထားခဲ့တဲ့ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်အများစုကိုအကောင့်ထည့်ပေါ်လုံဆောင်သွားမှာပါနိုင်ငံသားလုပ်ငန်းစဉ်လွတ်စွာတော်လာခွင့်ပြည်တွင်းထုတ်ကတဲ့စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့ဦးစားပေးလုပ်ငန်းစဉ်၅ရပ်ကိုအခုအကောင့်ထည့်ပေါ်လုံဆောင်ဖို့ရှိနေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရိုဟင်ဂျာတွေကိုပြန်လည်ခံမယ်လို့ပြောဆိုထားပေမဲ့ဌာနေပြန်ရေးလုပ်ငန်းစဉ်ကမအောင်မြင်သေးပါဘူးဝန်ကြီးဦးကျော်တင်ကတော့
But commencing the repatriation process soon as to resolve the humanitarian situation
အခုလက်ရှိမှာတော့လူသားချင်းထောက်ထားမှုဆန်ရအခြေအနေတရက်ဖြစ်ရှင်းနိုင်မှုဌာနေပြန်ရေးလုပ်ငန်းစဉ်ကိုပဲအယုံဆိုင်မှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရစီစစ်ပြီးသူတို့ကိုဆန္ဒအရောက်ပေးကင်းလုံးညမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြန်လာနိုင်ရေးမြန်မာဘက်ကလက်ခံမှုအစဉ်သိရှိနေပါတယ်ဆိုတာထပ်ပြီးတော့ပြောကြားလိုပါတယ်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုကြန့်ကြာစေဖို့ကြိုးစားတဲ့ Coxet Bazaar ကလှူရှာမှုတွေကိုရပ်ရပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်ဘက်မှာထွက်ပြေးနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးမှဌာနေပြန်မယ်လို့ပြောဆိုထားတာပါမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်မခံသေးပါဘူး။နောက်နိုင်ငံသားဖြစ်ခွင့်ကိုလည်းစီးစစ်ပြီးမှပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာတင်းချီထွက်ပြေးရတဲ့ကိစ္စဟာမြန်မာစစ်တပ်ရဲ့မျိုးရုံးရှင်လင်းရေးရွေးချက်ပါတဲ့လုပ်ရကြောင်းလို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကထောက်ပြထားတာဖြစ်ပြီးမြန်မာစစ်တပ်အကြီးအကဲအပါအဝင်တာဝန်ရှိတဲ့စစ်တပ်အရာရှိတချို့ကိုနိုင်ငံတကာဥပဒေထွေးနဲ့အရေးယူဖို့လည်းတိုက်တွန်းထားတာပါ။ဝင်ကြီးဦးကျော်တင်ကတော့
The mission's report was clearly biased and one-sided as it excluded investigation on violations committed by ASA.
အချက်လက်ရှာအဖွဲ့ရဲ့အစီရင်ခံစာထဲမှာ ARSA အဖွဲ့ရဲ့အကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးမှုမပါဘဲတပတ်သက်ဆံပြီးတော့ပဲလိုက်နေတယ်ဆိုတာကရှင်းပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တချို့စီကနေရတဲ့အချက်လက်တွေနဲ့တွဲဆုံမင်းမြန်းမှုတချို့ကိုပဲအဓိကထားပြီးတော့ပြုစုထားတာပါ။
ရိုဟင်ဂျာပြည်ပခန့်နဲ့ဆက်ဆက်ပြီးနိုင်ငံတကာရာဇဝတ်မှုခုံရိုး ICC ကိုတင်နိုင်ရေးကြိုးပမ်းချက်တွေရှိနေချိန်မှာပဲဒီအပေါ်မှာမြန်မာဘက်ကအပြင်းထန်ကန့်ကွက်တယ်လို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ်
။ The government is fully committed to take legal action against the perpetrators if there is credible evidence.
ဆိုအနေနဲ့ဒီကိစ္စကိုတာဝန်ခံပြီးဆောင်ရွက်လို့ရဆောင်ရွက်နိုင်စွမ်းရရှိတယ်ဆိုတာကိုကျွန်တော်ဒီနေရာကနေထပ်ပြီးတော့အာမခံပါတယ်။ဒါကြောင့်ဒီကိစ္စကိုနိုင်ငံတကာတရားစီရင်ရေးစနစ်နဲ့ဆောင်ရွက်ဖို့လောက်ကင်မှုတွေအားလုံးကိုကျွန်တော်တို့အနေနဲ့ခိုင်မာပယ်ချပါတယ်
။ရခိုင်ဒေသရေရှည်ဖွံ့ဖြိုးရေးနဲ့အလို့ကိုင်းနေဖန်တီးနိုင်ရေးအတွက်ရခိုင်ရင်းနှီးမြှုပ်နှံမှုညီလာခံကိုလည်းကျင့်ပခဲ့တာပါ။လူမှုအတိုင်းဝိုင်းအတွင်းပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးအတွက်ဖွံ့ဖြိုးရေးကအဓိကကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကကုလသမဂ္ဂမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
EU ဥရောပသမဂ္ဂက OIC နဲ့မနစ်ကပူရဲတင်သွင်းခဲ့တဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနေ့ထပ်ပြီးတော့တင်သွင်းတဲ့နေရာမှာ ထောက်ခံမှုပေးကြဖို့ဖေဖော်ဝါရီလ26ရက်အင်္ဂါနေ့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်40မြောက်ပုံမှန်စည်းဝေးမှာပန်ကြားခဲ့ပါတယ်။ချိန်ထဲမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေသူတို့ဆန္ဒအရတိတ်ခါရှိရှိလုံခြုံစိတ်ချစွာထားနေပြန်ရေးပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့တော်ခင်မျိုးသက်ပြောပြမှာပါ
။ရွန်ဂျာဒုက္ခသည်အရေးဟာနိုင်ငံတကာအတွက်စိုးရိမ်မကင်းစရာဆက်ဖြစ်နေပြီးမြန်မာနိုင်ငံကိုဆက်လက်စောင့်ကြည့်ဖို့အတွက်လိုအပ်နေတာကြောင့်မနှစ်က EU နဲ့ OIC တို့တင်သွင်းခဲ့တဲ့ Ranger အရေးဆိုင်ရာအဆိုပြုချက်ကိုဒီနှစ်ပြန်ပြီးတင်သွင်းရမှာလူခွင့်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ထောက်ခံမှုပေးကြဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ပုံမှန်အစည်းအဝေးအတွင်း EU ဥရောပသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီနဲ့ပဋိပက္ခကင်တွယ်ဖြည့်ရှင်ဆိုင်ရာကော်မရှင်နာမင်းကြီး Christos Stylianides ကပန်ကြားခဲ့ပါတယ
် FollowingLast December, joining EU-OIC resolution on the situation of human rights of Rohingya Muslims and other minorities in Myanmar, which establishes a mechanism to collect, analyze, and preserve evidence of the most
significant crimes of violence in the world. In Myanmar, the government has been working on the situation of the people who are in the world, and the people who are in the world are in the world.တဲ့တဲ့ထောက်ထားတွေကိုစူးစောင်းခွဲခြားစိတ်ဖြာထိမ့်သိမ့်မဲ့စနစ်တစ်ခုချမှတ်ဖို့အပြင်လက်ရှိမှာမြန်မာနိုင်ငံအတွင်းအခြေအနေဆက်ပြီးတော့ဆိုးဝါးနေတဲ့အတွက်လေးလာစောင့်ကြည့်စဉ်ခံသွားဖို့လိုအပ်တယ်လို့ယူဆပါတယ်။အဲဒါကြောင့်အပိုက်လေးရအဆိုပြုချက်ဖြစ်တဲ့အထူးစုံစမ်းစစ်ဆေးရေးမှုထားရှိဖို့အဆိုပြုချက်ကိုထပ်ပြီးတော့တင်သွင်းပါတယ်။ဒီအဆိုပြုချက်မှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းထားပါတယ်။အဲဒါကြောင့်လူခွင့်ရေးကောင်စီအဖွဲ့ဝင်အားလုံးအနေနဲ့ဒီအဆိုပြုချက်ကိုထောက်ခံဖို့ EU ကတိုက်တွန်းပါတယ်။
ဒီဆွေးနွေးပွဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလည်းဝင်ရောက်ဆွေးနွေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေကြောင်းလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးဒါတုတ်ဆိုင်ဖူဒင်ဘင်အဗ်ဒူလာကအခုလိုပြောကြားခဲ့ပါတယ
် We have also been steadfast in speaking up on the plight of people who have been oppressed around the globeAmong others is the Rohingya.
ကမ္ဘာတလုံးမှာအဖိနေခံရသူတွေအတွက်မလေးရှားနိုင်ငံကထုတ်ဖော်ပြောဆိုမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံက Rohingya တွေလည်းပါကြောင်းပြောသွားတာပါ။သူတို့နဲ့ပတ်သက်ပြီးကျွန်တော်တို့ဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူလှုပ်ဆောင်ဖို့အတွက်တနိဋ္ဌာန်ချထားတဲ့အချက်၃ချက်ရှိပါတယ်။ပထမအချက်ကသူတို့ပေါ်မှာကျူးလွန်သူတွေကိုထိုက်တင်တဲ့အပြစ်ဒဏ်ချခံရစေဖို့ပါ။ဒီထဲမှာမလေးရှားကတော့သူတို့ကိုမြန်မာအစိုးရကနိုင်ငံသားအဖြစ်ပေးခွင့်လုပ်စေခြင်းပါတယ်။ဒါဟာသူတို့ရပိုင်ခွင့်ပါ။ဒုတိယအချက်ကသူတို့ရဲ့နေရရင်ကိုအမြန်ပြန်နိုင်ဖို့ပါ။ဒါပေမဲ့သူတို့ဆန္ဒအလျောက်ဖြစ်စီရမယ်ပြန်လုံခြုံပြီးတိတ်ခါရှိရှိပြန်နိုင်မှုဖြစ်ပါတယ်။တတိယအချက်ကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါ။ကျွန်တော်တို့ကမလေးရှားနိုင်ငံထဲမှာရောနိုင်ငံပြင်ပမှာပါအကူအညီတွေပေးနေပါတယ်။ဥပမာဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇားကိုပေးတာနဲ့ပြည်ရင်းမှာလည်းမလေးရှားကိုရောက်နေတဲ့ရိုဟင်ဂျာတသိန်းလောက်ကိုအကူအညီတွေပေးနေတာပါလို့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးRetno Letsari Preansari Masudi ကလည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်တွေနေရင်းပြန်နိုင်ရေးအတွက်ရေရှည်အပြေရှားဖို့အတွက်စ조사နေကြောင်းလည်းပြောကြားခဲ့တာပ
ါ In Southeast Asia, ASEAN and countries in the region are at the forefront in safeguarding human rights.On the situation in Rakhine State, for example,
ရှိတဲ့အခြားဒေသမှာအာဆီယံနဲ့ဒေသတွင်းနိုင်ငံတွေဟာလူခွေးနဲ့ပတ်သက်ပြီးအလေးပေးလှုပ်ဆောင်နေတာပါ။ဥပမာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးလူခွေးနဲ့လူသားချင်းစာနာမှုဆိုင်ရာတွေမှာအင်ဒိုနီးရှားကအစောပိုင်းကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးအကူအညီတွေပေးခဲ့ပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားကမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံနဲ့တခြားနိုင်ငံတွေနဲ့ပါတိတိကျကျပြောဆိုဆောင်ရွက်ပြီးနည်းစနစ်ကြကြရေရှည်ခံမဲ့အဖြေရှာဖို့အကူအညီတွေပေးခဲ့ပါတယ်။အာဆီယံကလည်းရခိုင်ကလာတဲ့ဒုက္ခသည်တွေသူတို့ဆန္ဒအလျောက်နေရပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေနဲ့အကူအညီပေးနေပါတယ်
။ February 25ရက်နေ့ကစတင်ပြီးလေးပတ်ကြာကျင်းပမယ်လူခွင့်ညီလာခံမှာအဖွဲ့ဝင်58နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်တယ်လို့ Syria, Myanmar, Burundi, South Sudan, Iran နဲ့မြောက်ကိုရီးယားနိုင်ငံတွေကအခြေအနေတွေကိုလည်းလူခွင့်ရေးကောင်စီကတုံ့သက်ဆွေးနွေးပြီးဆုံးဖြတ်ချက်တွေချမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူနည်းစုတွေနဲ့ Ranger တွေအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီးလီတို့ကလည်း March 17ရက်နေ့မှာသူတို့ရဲ့အစီရင်ခံစာတွေကိုလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့ရှိပါတယ်။
ရခိုင်ပြည်နယ်အတွင်းကပြည်ပကတွေမှာတည်ဆုံသွားပြီလို့အများကယူဆထားတဲ့ကြောက်တော်မြို့နယ်တောင်မင်းအုပ်ချုပ်ရေးမှူးတင်းအုပ်ဆရာဦးထွန်းနုကိုလက်နက်ကင်တစုကဖမ်းဆီးခဲ့ပြီးတော့တိုက်ပွဲတွေကြောင့်စားဝတ်နေရေးဒုက္ခရောက်နေရတဲ့ဒေသခံတွေအတွက်လုံခြုံရေးအရာပါပို့ပြီးတော့စိုးရိမ်လာနေရတယ်လို့ဒေသခံတာဝန်ရှိသူတူက VOE ကိုပြောပါတယ်ဒီအကြောင်းဆုံးလင်းသိရအောင်မတ်အင်ဂျင်နိုင်ကအဲ့ဒီဒေသခံကိုဆက်သွယ်မေးမြန်းတော့သူကအခုလို့စပြောပါတယ
်သူ့နေရာကတော့စတဲ့တော့အဆမထိုးသေးဘူးခင်ဗျာဒီနောက်ကဆက်လက်ရှာဖွေတာဆိုတာလေးရှာလို့မရတာခေါ်တာတော့ဒီမှာမခေါ်တာဆိုတာလေ
းဘသူတွေခေါ်သွားတယ်ဆိုတာတော့တိကျမသိသေးဘူးပေါ့နော
်ဒီကြားလေးသိဘူးခင်ဗျာခုနေရှိတယ်လေဒီနေရာတော့တဲ့ကလေးဝင်လဲထွက်လိုက်တယ်သူတို့ဘလို့လောက်တာလေးဆိုတော့ကျွန်တော်တို့လည်းမမ်းမီဒီအလူတကူဝင်ရတယ်ထွက်ရတယ်ကျွန်တော်တို့အလူတကူဝင်ဆက်လို့ရတယ်ဆိုတော့ထားပြုတ်ပဲသူကအဲ့လိုလောက်ခါကျဒေသကနေကစောက်တာပေါ့ကျွန်တော်ကတော့ဒီအကိအောင်ဆရာပါပဲဒါပေမဲ့ဒီနေမှာဆိုတော့ကျွန်တော်တို့သူ့ကိုယုံကြည်စိတ်ချလို့ပဲဒီအုပ်ချုပ်ရေးမှုလုပ်ပြပါဆိုရမှာသူ့ကိုမြင့်တယ်လေဒီကောအတိမေနေနေကောင်းတာဓမ္မဆရာတွေရှိတယ်ဆိုတော့သူကလည်းလုပ်ရခံရမဆုဘူးဆိုရမှာဒီဆိုတော့နိုင်ငံရေးလမ်းကြောင်းနဲ့ပါလာရင်ပါမဆိုင်ပါဘူးသူကတော့တကယ်ကိုစိတ်ထားဖြူစင်းတဲ့အခါကျတော့သူကတော့လုပ်နေပါတယ်ဆိုရမှာသူ့ကိုမြင့်တယ်ထင်ရမှာပဲသူကအုပ်ချုပ်မှုရပါပါလေသူအုပ်ချုပ်မှုရတာတနည်းတော့ပဲရှိပြီတယ်အဲ့ဒီစစ်ပွဲတွေကြောင့်လူရဲ့အများကြီးတောင်းပြီးရောက်လာတယ်အဲ့ဒီအချိန်မှာသူကတော့အဲကပ္ပကထပေါ့ဦးဆောင်မျိုးကသူကကောင်းဆောင်အနေနဲ့ပေါ့ PC ကော်မတီဆိုပြီးတော့တည့်ရဖွဲ့တော့တယ်အဲ့မှာသူကကောင်းဆောင်အနေနဲ့ပေါ့သူဦးဆောင်မျိုးကလုပ်ခဲ့တယ်အဲ့ဒီအချိန်မှာတဲကတော့ဒီမှာတောင်းမင်းအုပ်စုမှာပဲတက်ဆွေးရလေသူကအဝင်ထွက်ပေါ့ဂိတ်အနေနဲ့ပဲဒီရေချောင်းဂိတ်အနေနဲ့သူကဒီတောင်းမင်းအုပ်စုမှာလဲဆွေးရခါကျတော့အမြင်ကစောင်းရတော့နည်းနည်းရှိမယ်လို့ကျွန်တော်အမြင်နဲ့တောင်းမင်းအုပ်စုဥက္ကဋ္ဌကိုလေအဲကြောင့်ပဲဖြစ်ပါလိမ့်မယ်လို့ပြောတယ
်သူ့ဘော်ကိုအမြင်စောင်းမှုနည်းနည်းရှိတယ်ဆိုတာကဘာကိုဆိုလိုတာရှင
်ဒီကတော့အမြင်စောင်းရရှိတာပေါ့အဲ့ဒီအချိန်တုန်းကဒုက္ခတွေစကန်တစ်ခုနှစ်ခုရှိတယ်ချောင်းပြမှာပေါ့အဲ့မှာတော့ပို့ဖို့တဲ့ဆန်နေတော့ပို့ရခါကျတော့မရဘူးလေတဲ့ကလူတွေတားတာပေါ့လုံးဝပို့ခွင့်မရှိဘူးဆိုပြီးတော့ဒါပေမဲ့အဲ့ဒီဆန်နေကိုဒီတောင်းမင်းကိုချလိုက်ရဲချတဲ့ချိန်မှာပေါ့ဒါပေမဲ့သူကဒီနာတော့ဒီကလူတွေပဲအဲ့လိုမျိုးနေရတယ်တဲကလူတွေကတော့တားတယ်ဒါပေမဲ့အဲ့ဒီဆန်တွေကဒီတောင်းမင်းအုပ်စုမှာပဲတားခရရမင်းဆိုတော့ခင်ဗျားတို့တော့မရဘူးဆိုပြီးတော့အဲ့လိုမျိုးတားခရရရှိတယ်ဆိုတော့သူတို့မြင်ကဒီတောင်းမင်းအုပ်စုကသူတို့မြင်
လက်ရှိကြောက်တော်ဒီတောင်မင်းအဲ့မှာလဲစစ်ဘေးဒုက္ခတွေဘလောက်ရှိလဲရှင
်စစ်ဘေးဒုက္ခတွေတော့လူပေါင်း600လောက်ရှိပြီသူကတော့ယူချောင်းတို့ကချောင်းရှိတယ်လေအဲ့ဒီချောင်းဟိုးချောင်းဖျားမှာပညာဝါဆိုတာရှိတယ်ရွာအဲ့ရွာလူတွေရင်းမစွေဆိုတဲ့ရွာတွေရှိတယ်ပါရှိဆိုတဲ့ရွာတွေရှိတယ်ဟုတ်ကဲ့၃ရွာပဲပေါင်းကြမှာလူပေါင်း600လောက်ရှိတယ်အင်းထောင်စုကတော့100ကျော်ရှိတယ
်ကြောက်တော်ဘက်မှာကောတိုက်ပွဲအရှိန်ကြောင်းပေါ့နော်ဒေသခံတွေခုဘလို့အခြေအနေရှိပါလဲရှင
်ကြောက်တော်ဘက်မှာဒေသခံတွေတော့ကြောက်နေကြတာပေါ့အကစီတွေကဒီမှာတူတောင်းသားတွေရှိတဲ့အခါကျတော့များတယ်တူတောင်းသားတွေများတယ်အခုဒီပြည်နယ်ဒီတိုးဆက်မှနေတဲ့လူတွေကမြို့တိုင်းရင်းသားတွေများတဲ့အခါကျတော့ကျွန်တော်တို့မြို့တိုင်းရင်းသားတွေကတိုးတွေဝင်မှပဲခင်းခေါ်ဝါခေါ်အဲ့ဒါဒီမှာပဲအဲ့ဒီခင်းခေါ်ဝါခေါ်ဟာရောင်းမှပဲသူမစားရတာလေဆိုတော့တိုးတွေမှလည်းမဝင်ရဘူးကျွန်တော်တို့ကတိုးတွေမှဝင်ရင်တချို့လက်နက်ကင်တွေကလုံးဝမဝင်ပါနဲ့ဆိုပြီးမှပဲကျွန်တော်တို့ပြောတယ်ဒီအလှူရှင်တွေကလည်းမလှူဘူးပေါ့လုံခြုံရေးဆိုတာထက်တော့ကစာဝတ်နေရတော်တော်အခက်အခဲတွေပြောရမှာလူရှိ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုနှစ် February 28ရက်ပို့တဖူးနေ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနှาศင်လို့ရပါတယ်အခုဒုတိယပိုင်းကြားမဲ့တဲ့မှာဆိုရင်တော့
အဲ့ကျွန်တော်တူကြီးအမြင်ဆိုအဲ့ဒါကမှားယူတဲ့အမြင်ပါဘာဖြစ်လို့မှားယူနေလို့ကျွန်တော်ကခင်မြင်တယ်လဲဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့
မြန်မာဒီမိုကရေစီအခုအပြောင်းနဲ့မြန်မာစစ်တပ်ရဲ့အခန်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတဲ့အင်္ဂါညဒဲလီလိုင်းဆွေးနွေးကပြန်လည်တင်ဆက်တဲ့ခါမှာအပြည့်စုံကိုမကြခင်ကြားပါလိမ့်မယ်အမေရိကန်အီဒီယန်သုံးနှုန်းကိုလည်းတင်ဆက်ပေးဦးမှာပါလောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ဦးကျော်စံသားကမူရင်းအာပေါ်မပြတ်တင်ပြပါလိမ့်မယ်
မြန်မာစီးပွားရေးနေကွင်းမှုဆွဲကောင်းစနဲ့မိုက်ကယ်ဆင်းစ်ပရီရဲဆောင်းပါးကို The Interpreter မှာဖတ်ရပါတယ်။ကနဇုံမြန်မာစီးပွားရေးလုပ်ငန်းရှင်တွေကိုစကားပြောကြည့်တော့အားလုံးကပဲစီးပွားရေးမကောက်ဘူးလို့ဆိုရပါတယ်။ငွေသုံးနိုင်တဲ့အနောက်နိုင်ငံခီးသွားတွေလူခွင့်ချုပ်ပေါင်းမှုအကြောင်းပြပြီးတော့သိပ်မလာကြတော့ပါဘူးတဲ့။စီမံခန့်ခွဲရေးကိစ္စရဲ့နေကွင်းမှုကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနောက်နေရသလိုလမ်းပန်းဆက်သွယ်ရေးကလည်းလွန်စွာဆိုးရွားနေစေဖြစ်တယ်လို့ဆိုပါတယ်။ငါနှစ်သက်တမ်းတဝဲကြိုးချိန်မှာဒေါန်ဆန်းစုကြည်ရဲ့ NLD ပါတီဟာရေရှည်အုပ်ချုပ်ရေးအတွက်ပြင်ဆင်မှုမပြည့်ဝသေးသလိုစီးပွားရေးကိုလည်းကြက်ကြက်မမတ်မကင်တွယ်နိုင်သေးဘူးလို့ဆိုထားပါရယ်စစ်တပ်25ခန်းနဲ့ခင်းချုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတာဟာလည်းအကောင့်ထဲမဖော်နိုင်တဲ့ရည်မှန်းချက်သာဖြစ်နေပါရယ်တိုင်းပြည်ပြိုကွဲနိုင်တဲ့လက်နက်ကင်ပဋိပက္ခတွေရမှာစီးပွားရေးပြဿနာဟာဂရုစိုက်မခံရပါဘူးထိတ်တန့်တဲ့ရင်တွေကိုကြည့်မယ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စကတိန်ချန်စားတဲ့မြောက်ပိုင်းဒေသတိုက်ပွဲတွေကိစ္စသာလွှမ်းမိုးနေတယ်လို့ဆိုပါရယ်ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာတော့စာသုံးမှုအပြော့လာတာရင်းနှီးမြှုပ်နှံမှုနှေးကွေတာလောင်စာဆီဈေးမြင့်တက်တဲ့အတွက်ကုန်ထုတ်လုပ်မှုဈေးအကုန်ကျများပြားလာတာငွေလဲနှုန်းမှာကျပ်ငွေရဲ့တန်ဖိုးကျဆင်းလာတာတွေကိုဖော်ညွှန်းထားပြီး GDP ဖွံ့ဖြိုးမှုဟာလည်းပဲညှိနှိုင်းလိမ့်မယ်လို့ခန့်မှန်းထားပါရယ်နောက်ဆုံးမှာတော့အစိုးရဟာရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုစီမံကိန်းညီလာခံတရက်ကျင်းပပြီးတော့ကျန်းပြည်နယ်တွေမှာလည်းဆက်လက်ပြုလုပ်သွားမယ်လို့စီစဉ်လာပါတယ်တဲ့ပြဿနာတွေရှိနေပေမဲ့တွတ်တက်မှုအချိန်မြင့်မားလာနေတဲ့အထွေလုပ်ငန်းကတော့အခုခါလူပေါင်း20,000ခန့်ကိုအလုပ်ကင်ပေးထနိုင်ပြီး2022ကျရင်ဒီလုပ်ငန်းကရရှိမဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ10ဘီလီယံကနေ10ဘီလီယံအထိရှိလာနိုင်ပြီးအလုပ်ကင်ပေါင်း 1.5 သန်းဖန်တီးပေးနိုင်ဖို့ရှိတယ်လို့မြမအထက်ချုပ်လုပ်ငန်းအစဉ်အားခံမှန်းထားပါတယ်တဲ့ဥရောပသမဂ္ဂက GSP လို့ခေါ်တဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုခိတရဆိုင်ထားတာခီးသွွားလုပ်ငန်းမတွင်ကျဲတာသေယူပို့ဆောင်မှုမကောင်းလို့စိုက်ပျိုးရေးလုပ်ငန်းနေကွေးတာတွေရှိနေတဲ့အတွက်ကြောင့်2030ပြည့်အထိစီးပွားဖွံ့ဖြိုးရေးအစီအစဉ်ကိုချမှတ်ပြီးကုမ္ပဏီဥပဒေကိုလည်းပဲအစ်စ်ပြန်လဲရေးဆွဲခဲ့ပါတယ်တဲ့ဒီဥပဒေအရပြည်တွင်းလုပ်ငန်းတွေမှာပြည်ပရင်းနှီးမြှုပ်နှံမှုကို3500ခန့်နှုန်းထိခွင့်ပြုထားပါတယ်။တစ်ချိန်တည်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိုစတင်လှုပ်ဆောင်လာပြီးမဲ့ဖြစ်နိုင်တဲ့အခြေအနေတော့မရှိပါဘူးလို့ဆိုထားပါတယ်။ဒီလိုအခက်အခဲတွေရှိနေပေမဲ့ဒေါန်ဆန်းစုကြည်ဟာလူလူထောက်ခံမှုကိုကြေကြေပြန့်ပြန့်ရရှိနေပါတယ်။သူဘယ်လိုဆက်လက်ဆောင်ရွက်ရမယ်ဆိုတာကိုပြက်ပြက်သားသားသိထားပါတယ်။စစ်တပ်ဟာသူထီလန်းမမကိုစောင့်ကြည့်နေပြီးသူနည်းနည်းထီလန်းရင်သွားတာနဲ့တပြိုင်တည်းသူ့ကိုဘေးဖယ်ပြီးပူဇော်မှုကြီးမင်းအောင်နိုင်ကိုသမ္မတဖြစ်လာအောင်လုပ်နိုင်တယ်ဆိုတာကိုဒေါန်ဆန်းစုကြည်ကကောင်းကောင်းသဘောပေါက်ထားတဲ့အတွက်စစ်တပ်ကလည်းပဲသူ့အနေနဲ့လိုက်လျောနိုင်သမျှလိုက်လျောထားတယ်လို့လက်တွေ့ကျသူတွေကသုံးသပ်ကြပါတယ်တဲ့။တစ်ချိန်တည်းမှာပဲ NLD ဟာတိုင်းရင်းသားဒေသတွေမှာလွှမ်းမိုးမှုထုတ်ကိုက်မှုညှော်နယ်လာပြီးလ20သာလူတော့တဲ့2020ပြည့်ရွေးကောက်ပွဲမတိုင်ခင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာလည်းပဲနှေးလွန်းနယ်လွန်းတဲ့အတွက် NLD ဟာအရင်ကလိုအပြတ်သတ်အနိုင်မရပဲညွန်ပေါင်းအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒါလည်းပဲအစိုးကြီးတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်ခင်ဗျာ
။အခုတော့ဒေါ်လာတန်မနက်ခင်းနဲ့တင်ဆက်ပေးနေတဲ့ American Idiom 3နှုန်းလက်ရောက်ပါပြီခင်ဗျာ
။ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga keta OF of HEARING hearing a na cha ya da so lo scribe thun ye dai yai dibe ga lo na cha ya da kit da bo
ဒီသုံးရဲ့ ADM အသေးပဲကတော့ရှင်းပါတယ်။နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing. So I have to shout to make her understand what I want to say.
ကျွန်တော်ဖွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နားကောင်းကောင်းမကြားရတာ၊နားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard of hearing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ညတုန်းကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုထပ်ပြီးတော့ထုတ်လင်းပေးပါပါကိုသားညုံကစီစဉ်တင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူးပြောင်းတဲ့စစ်ဖက်ခန်းကဏ္ဍပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူးပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မလို့တစ်ခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်သတင်းစာရှင်းလင်းပွဲတစ်ခုမှာတာဝန်ရှိသူတူကပြောခဲ့ပါတယ်ဒါကြောင့်လည်းပဲတည်ငြိမ်တဲ့အကူးပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်ဒါမဲ့လို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကူစက်တွေပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီအပေါ်မှာပြစ်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မလို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူးပြောင်းမှာတက်မလို့ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။2ဦးစလုံးကတော့သတင်းစာဆရာတွေပါပဲ။ပထမတူကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးဆောင်မတွေလည်းရည်တဲ့နိုင်ငံရေးလှလာသူတူလည်းဖြစ်ပါတယ်ကိုသီဟသွေးပါနှစ်ဦးစလုံးလီလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဒါမဲ့အရင်ဆုံးတော့တနေ့ကသတင်းစာရှင်းလင်းပွဲစစ်တပ်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စိုးနိုင်ဦးကနေပြီးတော့ဒီတပ်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်ခင်ဗျာအဲ့ဒါလေးအရင်ဖွင့်ပြပါမယ်ကျွန်တော်
တို့ဒီ University ကိုတူတူကြောင်းတဲ့ကာလမှာ Theory ကကျွန်တော်က Institution တွေခိုင်မာအောင်လုပ်ကျွန်မလည်းတကယ်လည်းခိုင်မာအောင်တဲ့ institution ဆိုတော့ process တော့တတ်မလို့ဖြစ်ရှိတယ်။အဲ့တော့ဒီလိုမျိုးပြောရတာကကျွန်တော်ကအမမြင်ရကျွန်တော်ပြော။ဒါမှမဟုတ်ကျန်တာလေးအားကောင်းအောင်ကျွန်တော်တို့တော့ process ဒီဘဝပေါ်မှာလည်းကျွန်တော်တို့ကအတူတူကြောင်းတဲ့ခါကအလိုရန်ငြားအလိုရန်ညားပြီးကမှခဏဒီဒီလိုရှိရင်ညောင်းပေါင်းပြီးတင်းဆောင်တော့ပေါင်းပြီးရောက်ဖို့တဲ့အချိန်ဒီရောက်တင်းဆောင်ပြီးလေဆိုတဲ့အစားစက်ခံစီချင်ပါလေနောက်တစ်ခုကဒီတိုင်းကြောင်းလေးလည်းကအဖွဲ့စည်းတွေနဲ့မရှိတော့ဘူးငင်းချမ်းသွားပြီးတောင်းတမှုတွေလုပ်ထားပါကျွန်တော်ဒီတက်မလို့နိုင်ငံရေးအနေနဲ့ဒီဆုပ်ပါမှုစီစီရှိ
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးပြောသွားတာပါအဓိကသူပြောရတဲ့အထက်မှာလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မလို့တစ်ခုပဲရှိတယ်ဆိုတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစီသူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစီသူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစီသူသဘောထားသိချင်ပါတယ်ခင်ဗျအ
ဲအဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးဟိုဘာလဲဆိုတဲ့ခါကျတော့ဟိုခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥပမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့မှအစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကရွေးကောက်ပွဲရလဒ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလဒ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်တာမတ်ဟိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအစိုးရခါကျတော့ဒီဒီမိုကရေစီအခုအပြောင်းမှာဟိုဘာကအရေးကြီးတာလဲဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့လူရင်းဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့အဲ့ဒါကပို့ပြီးတော့အရေးကြီးမယ်လို့ထင်ပါတယ်အဲ့ဒီခါကျတော့ဟိုတမတော်ကဝင်ပြီးတော့မှထိမ့်မှဖြစ်ရမယ်တမတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာထက်ကိုပို့ပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဖက်ဒရယ်ပြည်တော်စုပေါ်ပေါက်လာဖို့မှတမတော်ကဘယ်နေရာကမှမစိုးပါဝင်မယ်ဆိုတဲ့ဟိုအပြောအဆိုမျိုးသဘောထားမျိုးကတော့ပို့ပြီးသင့်တော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ်
ဟုတ်ကဲ့ဒါနဲ့တစ်ဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလည်းပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းမြန်မာနိုင်ငံမှာလက်နက်ကိုင်ဖွဲ့စည်းတွေအဓိကတော့เนาะသဘုံဖွဲ့စည်းတွေမရှိတော့မှပဲတပ်မတော်ကနိုင်ငံကြီးကစုတ်ခွာမယ်ဆိုရသဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိကြပါလားအဲ
့ကျွန်တော်တူချင်းအမြင်ဆိုအဲ့ဒါကမှားယူတဲ့အမြင်ပါဘာဖြစ်လို့မှားယူတယ်လို့ကျွန်တော်ကထင်မြင်တယ်လဲဆိုရင်လက်ရှိတပ်မတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်။ဟိုတပ်မတော်ကစားမရှိရင်တိုင်းပြည်ကြီးကတခါတည်းဟိုပါလေကြောက်သေးကိုကြသွားမယ်။အနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုခံရမယ်။နေချေတွေရဲ့လက်အောက်ရောက်သွားမယ်ပါညာဆိုပြီးတော့မှအဲ့လိုမျိုးဝါရမှိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါ။တကယ်တကယ်ကြတော့ဟိုအဲ့လိုဟိုတကယ်အဖြစ်မှန်ကတော့အဲ့လိုမဟုတ်ပါဘူး။အဲ့တော့တပ်မတော်ကရက်ဒီယာမှာတစ်ခုတည်းပါပဲ။တိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှာကြာရနေရကနေနေမယ်ဆိုတဲ့အခါကျရင်ပြည်သူလူထုကရွေးကောက်တင်မြောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့ထပ်ထဲကြားတဲ့ဟာမျိုးတွေလုပ်ပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတပ်မတော်ဆိုတဲ့ဥစ္စာကတကယ်တော့တပ်မတော်ကတပ်မတော်မနေရာမှာနေတယ်ဆိုရင်ခုနကတော့အနေထားမျိုးတွေဘာမှဖြစ်လာစရာအကြောင်းမရှိပါဘူးတကယ်တော့ခုနကတော့ပြောတဲ့အနေထားကဟိုလွဲမှားတဲ့အယူဆတွေကိုလက်ခံထားတဲ့လူပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျကိုစီစီအောင်မြင့်ခဏဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ကိုတရားသွေးကိုမေးချင်ပါတယ်ကိုတရားသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီရတည်ငြိမ်တဲ့အတွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုဟာတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတရားသွေးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ပါဘူးကျွန်တော်တို့ဒီဒီလိုရရပြီးကျွန်တော်တို့တိတ်မကြခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့စနစ်တော်ကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့နိုင်ငံအခြေအနေတွေပြုပြည့်ပြည့်ပြည့်စစ်တပ်ကစီအာဏာယူလိုက်တာဒီလေအကြည့်ပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တက်မတော်ကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောလို့ပေါ့ institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အမြင်ကတော့ဘုလင်ပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘာကြရရလည်းစိတ်ပူစရာမရှိဘူးဘေးတော်ဝင်ကြီးမှာရှိတယ်နိုင်ငံမျိုးချစ်ပြီးတော့သူ့ကိုယ်သူတိဆောက်သွားတယ်ဖြစ်နေတဲ့ကြောင့်မလို့သူ့ရဲ့တကူရင်ကျွန်တော်တက်မတော်ကိုတိဆောက်ရတယ်နောက်တော့ကလက်သွေးဖို့လည်းကျွန်တော်တို့ဒီမှာပြည်တွင်းစစ်တွေရှိတယ်ဆိုတော့ဒီဖွဲ့စည်းရကျွန်တော်တို့ဒီနှစ်ပေါင်းများစွာပေါ့နော်နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုခြေကုပ်ဟလာရထားတာကျွန်တော်တို့အမြင့်တွေနေတာမဆန်းဘူးဗျာဒါကို institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူးနောက်တစ်ချက်ကတက်မတော်ကလည်းပေါက်ပွားလာတယ်ကျွန်တော်တို့ဒီမတ်ဆီချယ်လန်ဒန်စစ်ပါတီတခုရှိတယ်နောက်တော့ကကြန့်ခိုင်ရှိတယ်သူတို့တွေဆိုမအောင်မြင်ဘူးဗျာတို့ဒီမနောဆိုချယ်လန်ဒန်စစ်ပါတီကိုလည်းကြားသုံးပါတယ်ဒါပြအစ်ပြည်ကြီးတကယ်ကောင်းခဲ့ရင်သူတို့ကနေပြီးတော့ပေါက်ဖွားလာတဲ့ပါတီတွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြာအဲ့တော့ဒါကဟိုအစ်မတမဟိုဘယ်လိုခေါ်မလဲဟိုဟိုမခိုင်ပါတဲ့အယူဆတစ်ခုပါအဲ့အဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်နိုင်ငံကြီးအပြောင်းအလဲမှာတမတော်ပါမကျွန်တော်တည်ငြိမ်မယ်ဆိုတဲ့ကိစ္စကကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်ငြိမ်မယ်ဆိုတာတဝက်တော်မှန်တယ်ကြာတဝက်ကကျတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသူတို့ကသာတမတော်ကသာကျွန်တော်တို့ဒီအပြောင်းအလဲကိုစိတ်ပါလက်ပါနဲ့သူတို့ကိုနိုင်ကနေပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီဘက်ကတခြားအရာစုတွေအိမ်မက်တစ်ခုတည်းမှာသိပြီးဝိုင်းမက်ပြီးတော့ကျွန်တော်တို့ဒီအားလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဦးတည်ကြမယ်အဲ့ဒီဘက်ကိုအပြေရှာမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ဒါဖြစ်နိုင်တယ်ပေါ့ဗျာသူတို့ပါရင်ကိုဖြစ်နိုင်အဲ့နောက်ပြဿနာအဲ့လိုမဟုတ်ဘဲနဲ့သူတို့ပါနေတာကပြဿနာဖြစ်နေတယ်လေကွာဆိုတော့တော့ဝက်မှန်တော့ဝက်မှားပါဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကတမတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလည်းဖြစ်မှာဆိုရင်တမတော်ကိုနိုင်ကတကယ်ကိုလက်တွေ့ကျွန်တော်တို့ဒီဒီမိုကရေတစ်ကျွန်တော်တို့ဖက်ဒရယ်စနစ်ကိုအားလုံးအတူအိမ်မက်မဖို့လို့ရတယ်။သူကအခုတစ်ချိန်မှာကျွန်တော်အယူဆပြောရတယ်။တစ်ချိန်လုံးကျွန်တော်ဖက်ဒရယ်စနစ်ကိုခွဲထွက်ရေးစနစ်လို့ကျွန်တော်တို့ပြောပြီးတော့လက်ခံပြီးတော့ကျွန်တော်တို့စန့်ကျင်လုပ်ကံခဲ့တာ။အခုမှရောင်ရောင်လေးလက်ခံတဲ့အဆင့်မရှိသေးဘူး။ဆိုတော့တို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်။အဲ့တော့ကျွန်တော်အမြင်ပြောရတယ်ကျွန်တော်အချက်တည်းအားလုံးကလည်းရုံးထွက်ဖို့ဆိုလို့ရှိလို့ရှင်လက်ရှိတိုင်းရင်းသားရဲ့ဒီမိုကရေစီအင်အားစုရဲ့တက်မတော်ရဲ့ကျွန်တော်ချစ်ကျွန်တော်တိုင်းပြည်ကိုဘလို့ထူထောင်မယ်ဆိုတဲ့အိမ်မက်ကိုအတူတူမက်ဖို့အတူတူဖြည့်ပြီးတော့မှအဲ့ဒီအချိန်မှာဘာတွေပြုပြင်မယ်ဘလို့သွားမယ်ဆိုတော့ဒီမှာကျွန်တော်ပြည်ငြိမ်တဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှင်ပါနေတာကကျွန်တော်တို့အောင်မြင်တယ်ဆိုပါနေတာကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကအရင်တော့ကတက်မတော်ခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံရေးမှာပါယူမယ်လေအစိုးရရဲ့သမ္မတရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိတယ်ဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့သင်္သာရှင်းလင်းပွဲမှာသူတို့ပြောတဲ့တုံးကနည်းနည်းလေးပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
။ဟုတ်ကြီးရတော့ပြေတာပေါ့တော့ကျွန်တော်တို့ပါဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောစရာရှိတယ်။ဆိုတော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရရင်ဗျာ2015ရွေးကောက်ပွဲမှာ NLD က landslide နိုင်သွားတဲ့အချိန်မှာအချိန်တည်းကမျိုးဗျာ။အဲ့တော့တနည်းသုံးနေမှာအဲ့ NLD ကဒီကျွန်တော်တို့ဒီတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီး struggle လုပ်လာတဲ့အနေအထားကခင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်ရခိုင်ကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချင်းချင်းဖက်ဖက်ကနေပြီးတော့ကျွန်တော်တို့ဒီ အားလုံးပြည်သူလူထုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုပြရောသင်္ကောက်မတော်နိုင်တဲ့အပေါ်မှာတစ်ခါက2020အိမ်မက်ပြန်မက်လာတာလည်းသက်သနာလေးရက်အဲ့တော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကနိုင်ငံရေးအနေအထားကြောင်းလဲနေတယ်ဆိုတော့ဟိုအဲ့ဒီမှာလည်းဟိုတမရပမာရောကျွန်တော်တို့ဒီမိုလာဒီမိုစီအဖွဲ့ချုပ်အစိုးရကိုကူညီရမယ်အနေအထားနောက်တော့ကရခိုင်အတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်တပ်နာတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုလို့ရှိရင်ဒီပြပဖြစ်အားတွေကကျွန်တော်တို့တမရဘယ်ဆက်ခွဲပြီးလာလဲအနေအထားတွေရှိတဲ့အချိန်မှာတမျိုးပဲနောက်ကနိုင်ငံရေးကို2020ဆိုတော့အိမ်မက်မှတ်လိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုပြင်ပြင်ဆင်ရေးဆိုတဲ့အရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့နိုင်ငံရေးအလားတပ်နာကြီးကြံရောက်လာတဲ့ခါကျတော့သူတို့ရဲ့ future နဲ့သူတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့ခါကျတော့သူတို့ရဲ့အဲစိတ်ကူးကတမျိုးဖြစ်ပြီးတော့ကျင်းပါဖို့တခါပြန်ပေါ်လာတယ်။အဲ့တော့ကျွန်တော်ပြောချင်တာရခိုင်ကိစ္စလောက်ထိမှာကျွန်တော်တက်မတော်နဲ့အဆိုးရရတယ်အကျော်ချင်းကတ်တဲ့အနေအထားရှိပေမဲ့စီကဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2020ကိုမျှော်တည့်ရကာလလည်းရောက်လာရောက်ပေါ့တခါဟိုဘယ်လိုခေါ်မလဲကြီးပြန်ခြားသွားတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့ဒီလိုမျိုးခုံနေကြဟုတ
်ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြတ်ကိုပြန်မေးချင်ပါတယ်အရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စပါအခုအနေထားရပြောမယ်ဆိုရင်အာဏာရ NLD ပါတီကဖွဲ့စည်းပုံပြင်ရေးစပြောတာနဲ့ခုနလိုမျိုးသင်းစားရှင်းလင်းပွဲတွေမှာတမရိုရဲ့အနေထားတမရိုရဲ့အခန်းကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ရွေးကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်ဖက်စစ်ဖက်ဆက်ဆံရေးအထူးဖြင့်အရက်သားဒီအစိုးရဘိုင်းနဲ့တမရိုနဲ့ဆက်ဆံရေးကလာမယ့်အချိန်တွေမှာစိုးရိမ်စရာများရောရှိပါလား။
စိုးရိမ်စရာကတော့ဟိုကျွန်တော်တို့ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုလက်ရှိတမတော်စစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့တော်တော်များများကဗာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနတော့လို့တမတော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားတွေပြောတဲ့ခါကျရင်ဟိုအများကြီးထိမ့်သိမ့်ပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိမ့်သိမ့်နဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဗာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတမတော်လက်ရှိစစ်ကောင်းဆောင်တွေအရင်စစ်အာဏာရှင်တွေသွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားဆရာနာတွေပြန်ဖိမလားအဲဒီမိုကရေစီလမ်းကြောင်းကိုသူတကယ်ပဲဖေးချာဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတော့အများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူးဒါပုံမှန်လေးပြောတာဒီပုံမှန်လေးပြောတော့ဆာဒါအမှန်ကိုဒါဒီတိုင်းပဲပြောတာအဲ့ဒီဥစ္စာတွေကိုလောလောဆယ်ရှိနေတဲ့တပ်မတော်ခေါင်းဆောင်တွေလည်းဟိုနားလည်ဖို့လိုတာပေါ့နော်အဲ့တော့အဲ့ကိုယ်တော်ဆက်ဆံရေးကိစ္စပြောမယ်ဆိုရင်တပ်မတော်ပေါ်မူတည်တယ်တပ်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေခြင်းမလားဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်စေခြင်းမလားအဲ့ဒီအတွက်ကိုကြားရအခမ်းအနားကနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းပြည်မှာအရေးကြီးဆုံးကတိုင်းပြည်ရဲ့အခြေခံတိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့စစ်တော်တွေပါနေမဲ့ဗဟဇာတညီစွာရှေ့မှာဖွံ့ဖြိုးတိုးတက်သွားတဲ့ကဘာပေါ်ကတရားကြီးမားတဲ့နိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါကလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုရင်ဒီတိုင်းပြည်ကဘာဖြစ်သွားမလဲဆိုတော့စကလုံးတွေပြောပြီးတော့မှလုံးနေမယ်ဆိုရင်ဖြစ်တဲ့အရာတွေဆက်ဆံရေးကဟိုတိတ်ပြီးတော့အဆင်ပြေလာမယ်လို့တော့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်လီလိုက်ပေါ်မှာပင်နယ်ဆွေးနွေးသူတွေခဏနေပြီးပေါ့ခင်ဗျာတို့ရရှင်တွေလှည့်ပေးကြပါလေအရင်ဆုံးတော့ကိုစလိုက်ဘွေကွန်းတို့လေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့တို့ institute ဆက်တာအကောင့်ဆုံးဖြစ်တယ်ဆိုတော့မကောင်းဘူးဘာလို့လဲဆိုတော့အာနာနဲ့တို့အမိနဲ့ခွေးစီထားတဲ့ EGCC ကမကောင်းပါဘူးလို့ကျွန်တော်ပထမအဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NAD ကအကြာကြီးသူတို့ဖြည်းဖြည်းတော့မှအခုတက်လာတဲ့ NAD ကစစ်တပ်ထက်ပိုပြီးတော့ကောင်းနေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်တပ်ချင်းမှငင်းချင်းကောင်းနေစတဲ့ဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့မထုံစီခွေးစီပုံကိုပြင်ပေးဖို့ NAD တောင်းဆိုနေတဲ့ချိန်မှာအဲ့ဒီမျိုးမှအခွင့်ကောင်းယူပြီးတော့မှတမရောကဒီတဲ့ဥပဒေပြည်ပြည်ကနေပြီးတော့မှသူတို့တခါလေးနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတစ်ခုနေရာပဲထားပြီးတော့မှဒီနိုင်ငံရေးလောကကနေဆုတ်ခွာပေးနေစီရင်တော့ငင်းချမ်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်သူလူထုတွေကတိုက်ပေးနေစီရင်တော့ AASC နဲ့ငင်းချမ်းကြီးရနေလို့တော့မျှော်လင့်တယ်။ဒါလို့လဲဆိုတော့တမရိုဆိုတာပြည်သူနဲ့ချုပ်ချင်းကပ်မြင်ဖားပဲနောင်ကာလမှာကျွန်တော်တို့ကဒီတမရောကတကယ်ညာရှိတဲ့တမရောဖြစ်လာနေလို့ကျွန်တော်မြင်ပါတယ်ကြာ
။တော်ရှင်တွေကတော့သူတို့ရဲ့အမြင်တွေကိုပဲအဓိကဆောင်ပေးပြီးတော့ပြောဆိုတာများပါတယ်။ကျွန်တော်မေးမြန်းချင်တယ်ကိုတီဟောက်ကိုပဲကျွန်တော်မေးမြန်းချင်ပါတယ်။အဓိကတော့တမရောဘက်ကလုံခြုံရေးအမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလည်းဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တမရောကရှိနေရမယ်ကာကွယ်ရေးအတွက်လုံခြုံရေးအတွက်ရှိနေရမယ်ဆိုရဲအမြင်ကတစုံတရာသူတို့ထဲမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်။ဒါကူနိုင်ငံရေးဖွဲ့စည်းတွေဘက်ကမချေဖြတ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုတိရသွေးဘယ်လိုယူဆပါလဲ
ဟုတ်ဗျာအဓိကတော့ဒါဟိုကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းတက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့တပ်ခိုင်ရေးအင်အားစုတွေနဲ့စုံစည်းပြီးတော့နိုင်ငံရေးအတူတူလုပ်တော့ရဖို့ကျွန်တော်တို့စုံစည်းပေးတဲ့နေရာဖြစ်ဆိုဒီ2008ကြောင့်ပဲကျွန်တော်တို့အခုအပြောင်းလဲပြန်ဖြစ်တာပေါ့ဆိုအဲ့ဒီစစ်ကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေဟလာဟိုကျွန်တော်တို့ဒီရွေးကောက်ပွဲဆင်းတဲ့သူတော်တော်ဆင်းတဲ့သူဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းပြောရရင်တက္ကံကြီးကဒါကိုမပြင်ပြဘူးအခြေခံအဖြစ်ပေါ့နော်တို့အမြင်ဖြစ်ပြင်လဲနေနေပဲပေါ့ဒါပေမဲ့အဲ့ဒီပါဝင်မျိုးဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာကတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာသွားမှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပြင်မယ်လို့ဖြစ်တယ်ဆိုတော့စနစ်ကမခိုင်မာဘူးရိန်းထိုးတယ်ဆိုတော့အဲ့ထိုးနေမှုရဲ့ဘေးအတွက်ဆိုချိုးကဘာလဲဆိုတော့တမတော်ကိုလိုအပ်နေတယ်လို့ပြောလို့ရမယ်ဘေးအတွက်ဆိုချိုးတွေအများကြီးဖြစ်တယ်သက်တာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုအပြီးကိုကိုကိုက်ပြီးတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်ကဒီအခြေခံဥပဒေကိုငြိမ်ငြိမ်လေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟုတ်အခြေခံဥပဒေအချိန်ရှိတော့ပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တခုရအောင်ဖြူတော့မလားဆိုတော့အဲ့ဒီတခုကြားတယ်မှာကျွန်တော်တို့ပြိပခါဖြစ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာတမတော်ကအဓိကဘာပြဿနာရှိလဲဆိုတော့တမတော်ကဘယ်တော့အတိုင်းပါဒီကျွန်တော်တို့ဒီခြေကဥပဒေကိုပြင်ခွင့်ပေးမလဲဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့ပြောတယ်ခြေကဥပဒေကိုပြင်ဖို့လဲတို့ဆန္ဒရှိတယ်ပြောတယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီခြေကဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့ခြေကဥပဒေကိုတော့တော့လာလာဆက်ဆက်ဆက်ဆက်ပြင်နိုင်မှုလို့ရတယ်အဲ့ဒီလိုပြင်နိုင်မှုစူးစမ်းတာကိုတမတော်ကတကယ်တမ်းကျတော့တို့ကိုယ်တိုင်တဲ့လမ်းဖွင့်မပေးသလိုအဲ့လိုစူးစမ်းမှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်စည်းဖြစ်သွားနိုင်တယ်တက်စီးသွားနိုင်တယ်ဆိုရင်အမြင်မျိုးတွေခပြနေတာအမတန်နားလေရခက်တယ်ဒါကြောင့်ပြည်သူလူထုကလည်းမယုံကြည်ဖြစ်တယ်ဆိုတော့ဒီအခြေအနေကိုတမတော်ပကတာလေးရကျွန်တော်စပြီးတော့ပြင်ရမယ်လူထုရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲတော့ဆိုကျွန်တော်ဒီနိုင်ငံအရေးအစုတွေရဲ့ကျွန်တော်တို့စိတ်ပူပြီးတော့ကျွန်တော်တို့ပို့ပြီးတော့ဒီနိုင်ငံရေးကစားကွက်တွေပို့ပြီးပြင်တင်လာရင်ကျွန်တော်တို့တိုင်းပြည်မှာမလို့အဖဲနဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြန်နောက်ဆက်တွဲစူးစိုးနေတယ်တော့ခါးပြီးခံမှာတော့တိုင်းပြည်ပေါ့အဲ့တော့တမတော်အနေနဲ့ကတော့အများဆုံးကျွန်တော်တို့ဒီဆပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမျိုးစီပြည့်ရအောင်လေးကိုပြတ်ကနေပြတ်သွားနေပြီဟိုကျွန်တော်တို့အားလုံးရဲ့အိမ်မက်ကိုနားလည်ပြီးပြီးတော့တက်ဆွမ်းတွေကုပြီးတော့ချေရတယ်ပြီးတော့သူတို့ရဲ့နာမည်ဆိုးကိုလည်းဖြတ်ဖို့တာဟို၆ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီလိုစီအားစုတွေနဲ့ဒီတိုင်းသားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့ပဲကျွန်တော်ကပြောချင်ပါတယ်
ကျေးဇူးပါကျွန်တော်ကိုစီစီအောင်မြစ်ကိုမိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးရမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမဲ့အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီနီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တမန်တော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအနာရပါတီကဖွဲ့စည်းပုံနဲ့မညီတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲသွားတာရှိပါတယ်အဓိကဆိုရင်တော့ဒီအတိုင်းပင်ခံဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ NLD စစ်တပ်နဲ့မညီဘဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့နေရာတွေဥပမာဖွဲ့စည်းပုံပြင်ရေးသူတို့လွှတ်တော်တင်တာအစားလုပ်ခဲ့ပုံရပါတယ်အဲ့တော့တကယ်ပဲ NLD ကတပ်မတော်နဲ့စစ်တပ်နဲ့မညီနိုင်ဘဲနဲ့ရှေ့ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီသူအောင်မြင့်ရဲ့အမြင်သိချင်ပါတယ
်အဓိကကတော့ဟိုတိုင်းပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့ဟိုတပ်မတော်နဲ့အဲလောလောဆယ်ပြည်ရပေးထားတာတော့တပ်မတော်နဲ့ဒီပောက်ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညှိမှိုင်းပြီးတွားရမယ်ဆိုတဲ့ဟုတ်ကြကိုပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရုပ်ောက်ခံရတဲ့အစိုးရကလည်းဟိုညှိမှိုင်းပြီးတွားနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့တီတီသဘောရပြောတာပါဒါပေမဲ့တချို့သောကိစ္စတွေမှာဒီဒီ MD အစိုးရအနေနဲ့ဟိုညှိမှိုင်းပြီးတွားခြင်းပေမဲ့ဟိုတပ်မတော်ဘက်ကဘလောက်ထိအညှိမှိုင်းခံလဲအဲညီမမျိုးအတွက်ကိုဘယ်လောက်ထိလမ်းဖွင့်တာပြေးသလဲဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တပ်မတော်ဘက်ကအဲတပ်မတော်ဆိုတာကလည်းကျွန်တော်တပ်မတော်ရှစ်ကောင်းဆောင်တွေကိုပြောတာပါတပ်မတော်တခုလုံးပြောတာမဟုတ်ပါဘူးအဲတပ်မတော်ကောင်းဆောင်တွေကအဲ့လိုဖွင့်ပြီးမထားဘူးဆိုရင်တော့ဟိုတစ်ဖက်ကအန်တရီမှာရွေးချယ်စရာလားလဲကျွန်တော်ထင်တယ်သိရှိမှာတော့မဟုတ်ဘူးအဲဆိုတော့ဟိုညှိလို့ရသလားမရဘူးလားဟိုမရဘူးဆိုရင်တော့လည်းဟိုလုံးကြရှိတာသူကတော့ဟိုတန်းပြီအတွက်ကတော့ပြည်လူလူအကျိုးအတွက်ကတော့အတူလုံးကြရှိတာလောက်ရမှာပဲအခုဟိုခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တက်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေဟိုပြင်ဆင်တယ်ဆိုတဲ့ကိစ္စမှာမှန်ပါလေတကယ်တကယ်ကျတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာအရင်ရိုးရှင်းတယ်အဲတမတော်နဲ့ MLE နဲ့ဟိုပူးပေါင်းပြီးတော့မှပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးရှိနိုင်ရတယ်ရှိနိုင်ရရမရဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ MLE ကနေပြီးတော့မှအဲတက်တော်မှာတင်တယ်အတင်တဲ့ခါကျတော့တစ်ဖက်ကတမတော်ဘက်ကအဲကောက်ွက်တယ်ကောက်ွက်တဲ့ခါကျတော့သူပြောတာကတော့ဒါလုတ်ထုတ်လုံမှုနဲ့မညီလို့ပြောတယ်ဒါပေမဲ့ခက်တာက MD ဘက်ကဒေါက်တာသမီးမောင်အဖြေပေးသလိုပဲ။အိုးပရမတ်ကြီးသွတ်တော်ထဲမှာတင်တဲ့အချိန်လို့ကတော့ဘာဖြစ်လို့မကောက်ွက်ပဲနဲ့အခုမှကောက်ွက်တာလေ။နောက်ပြီးတော့မှ
ခွင့်ပြုဖို့အခြေခံဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွဆွဲတာတွေရှိတယ်။အဲ့တော့တကယ်တော့ဟိုခွင့်ပြုဖို့အခြေခံဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တပ်မတော်ကတပ်မတော်လက်ရှိခေါင်းဆောင်တွေပြောဆိုရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူး။အဲ့တော့အဲ့ဒီစကားကိုပြောခွင့်ရှိတာကခွင့်ပြုဖို့အခြေခံဥပဒေဆိုင်ရာခုံရုံးရပဲပြောခွင့်ရှိတယ်။အဲ့တော့တပ်မတော်ခေါင်းဆောင်တွေအနေနဲ့အမေရိကလုပ်တဲ့ဟာဒီစစ်တော်ကလုပ်တဲ့ဟာဒီကခွင့်ပြုဖို့အခြေခံဥပဒေနဲ့မညီဘူးလို့အဲသူတို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတည်ရမယ်။ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်ဆိုတဲ့အဖွဲ့ကြီးကဒီလိုကိုလုပ်ရလိမ့်မယ်။နောက်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အစိုးရကိုသူကနားထောင်ရမယ်။ဒီတော့မှသာသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်လာတယ်ကာကွယ်ဆောက်ရှောက်တယ်ဆိုတဲ့အဖွဲ့ကြီးဖြစ်ဖြစ်မှာ။အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့အဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေကဖွဲ့စည်းပုံအခြေခံဥပဒေကိုမလိုက်နိုင်တဲ့သဘောလေးဖျောက်နေတယ်လို့တော့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့ဒီလိုက်အချိန်လဲဆစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသွေးကျေးဇူးအများကြီးတင်ပါတယ်။သွားရရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တဲ့ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ
။ VOA American Time မြန်မာပိုင်းက2019ခုနှစ်ဖေဖော်ဝါရီလ29ရက်ပို့ဖို့နေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်တန်လွှင့်နေပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပါလိမ့်မယ
်။ American သမ္မတ Donald Trump ကသူနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ထပ်လို့ရေးကိုဆက်လက်ဖို့အတွက်ဥတည်တဲ့သဘောတူညီချက်မျိုးရမယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုကမှဟနွိုင်းကိုရောက်ရှိနေပါပြီ။ Vietnam ကသူနှစ်ညတာတဲခုံမဲ့ Hotel ကိုရောက်ရောက်ချင်းမဲ့သမ္မတ Trump က Vietnam ကိုရောက်ပြီးဖြစ်ကြောင်းသူ Twitter မှာရေးပြီးတော့ဟနွိုင်းကကြိုဆိုသူအားလုံးကိုလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။American Mexico နေဆက်တလျှောက်အရေးပေါ်အခြေအနေထုတ်ပြန်တဲ့သမ္မတ Donald Trump ရဲ့အမိန့်ကိုအောက်လွှတ်တော်ကအင်ကာညကကန့်ကွက်ဖို့အတွက်မဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတ Trump ရဲ့ကြေညာချက်အရနေဆက်တလျှောက်တတိုင်းဆောက်လုပ်ဖို့အတွက်ကုန်ကြမဲ့စရိတ်ကိုလွှတ်တော်ရဲ့ခွင့်ပြုချက်မရဘဲသမ္မတအနေနဲ့အမိန့်အရအသုံးပြုခွင့်ရှိတာဖြစ်ပါတယ်။အခုလိုသမ္မတရဲ့အမိန့်ကိုပိတ်ဆို့ဟန်တားဖို့အတွက်ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကပြုလုပ်လိမ့်မယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်။Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ Republican တွေက53နေရာရှိပြီး Democrat ကအမတ်နေရာ48နေရာပဲရှိပါတယ်။ဒါပေမဲ့ Republican အမတ်တွေဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကတော့သမ္မတ Trump ရဲ့နိုင်ငံတော်အရေးပေါ်ကြေညာမှုကိုကန့်ကွက်ထားတာပါ။တချို့ Republican တွေဘက်ကလည်းဒီကြေညာချက်ကိုလက်မခံကြောင်းပြောပေမဲ့အဆိုပြုချက်ကိုကန့်ကွက်ဖို့ရှိမရှိတော့မသိရသေးပါဘူး။သမ္မတရဲ့အမိန့်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့မယ်ဆိုရင်တော့ဗီဒီယိုအာဏာသုံးပြီးပေးချမယ်လို့သမ္မတ Trump ကပြောကြားထားတာဖြစ်ပါတယ်။ပါကစ္စတန်အခြေစိုက်ဂျိုင်းအစ်မိုဟာမက်အစ္စလာမစ်စစ်သွေးထွက်အုပ်စုရဲ့စခန်းကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်ဆောင်ခဲ့တယ်လို့အိန္ဒိယအစိုးရကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအိန္ဒိယပါကစ္စတန်နယ်စပ်ကကက်ရှမီးယားဒေသမှာအိန္ဒိယစစ်သားအယောက်40တေဆုံးခဲ့ရတဲ့အသေးခံဘုံးကွက်တိုက်ခိုက်မှုမှာတာဝန်ရှိသူတွေဖြစ်ကြောင်းဒီအစိုးရအကြံဖက်အုပ်စုကကြေညာထားတာဖြစ်ပါတယ်။အိန္ဒိယဘက်ကတော့သူတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးထွက်အခွင့်အရေးအတော်များများတေဆုံးခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံကိုဂျနီဗာမှာကျင်းပတဲ့ခါမှာအင်ကာနိကမြန်မာနိုင်ငံအပြည်ပြည်ဆိုင်ပူးပေါင်းဆောင်ရွက်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တွန်တင်ကမြန်မာအရေးမိန့်ခွန်းပြောကြားခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့တာဝန်ယူဖြည့်ရှင်းနိုင်ကြောင်းပြောကြားခဲ့တာပါ။အ
ဲဒါကတော့နောက်ဆုံးရနိုင်ငံကသတင်းချင်းကျုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာဖြစ်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမတ်သင်ကီထိုက်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကဒါရစ်မစ်ဖြစ်ပါတယ်။ VOA ကို Facebook ကနေပြီးတော့လေတိုက်ရိုက်နားဆင်လို့ရပါတယ်အခုလိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကျော်အောင်လွန်ပ
This program has come to you from the Voice of America, Washington.